တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဟာဒေတာတွင်အဖွဲ့အစည်းတစ်ခုဖြစ်တဲ့လန်ဆန်းမဲကောင်ပူပေါင်းဆောင်ရွက်အစီအစဉ်ဆွေးနွေးပွဲတက်ဖို့အတွက်အခုသတင်းပတ်အတွင်းမြန်မာနိုင်ငံကိုလာရောက်ဖို့ရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်သမင်းထွန်းရဲ့ပြောဆိုချက်ကိုကိုးကားပြီး AFP သတင်းမှရေးပါတယ်။ဒါဟာမနစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်တရုတ်နိုင်ငံကအဆင်အပြေဆုံးအရာရှိတဦးမြန်မာနိုင်ငံကိုလာရောက်ခြင်းလည်းဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရာသားအစိုးရကိုဖြုတ်ချပြီးအာဏာသိမ်းယူလိုက်တဲ့စစ်တပ်ကိုပြစ်တင်ဝေဖန်ခြင်းမရှိတဲ့တရုတ်နိုင်ငံဟာမြန်မာစစ်တပ်ကိုစစ်လက်နက်ပစ္စည်းအ धिक ထောက်ပံ့ပေးနေတဲ့နိုင်ငံဖြစ်သလိုစစ်ကောင်စီရဲ့မဟာမိတ်လည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအနောက်အစုနိုင်ငံတွေရဲ့တန်ခတ်အရေးယူမှုတွေကြောင့်မြန်မာစစ်တပ်ဟာတရုတ်နဲ့ရုရှားတို့အပေါ်ပိုးပြတော်မီကိုအားထားလာနေတာပါ။တရုတ်ဆူရကတော့မြန်မာနိုင်ငံရဲ့အခြေအနေတွေဘလို့ပဲပြောင်းလဲသွားပါစေမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့လွတ်လပ်တဲ့နိုင်ငံဖြစ်တည်ရှိမှုကိုအစဉ်အမြဲထောက်ခံသွားမယ်လို့ပြီးခဲ့တဲ့ AP လအတွင်းပြောကြားခဲ့ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးအနေနဲ့ဒီခေတ်စဉ်အတွင်းစစ်ကောင်စီအကြီးအကဲနဲ့တွေ့မယ်မတွေ့ဘူးဆိုတာတော့မသေးကြဘူးလို့ဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်။ဇူလိုင်လ2ရက်နေ့ကနေ9ရက်နေ့ထိမြန်မာနိုင်ငံမှာကျင်းပမဲ့3ရက်ဒီစည်းဝေးပွဲကိုတရုတ်နိုင်ငံအပြင်ကမ္ဘောဒီးယား၊လာအိုထိုင်းနဲ့ဗီယက်နမ်နိုင်ငံတို့ကကိုယ်စားလှယ်တွေနဲ့တက်ရောက်ကြမှာပါ။ဝန်ကြီးဝိုင်းဟာမြန်မာနိုင်ငံမှာစစ်အာဏာသိမ်းဖို့တည်င်းပတ်အနေငယ်အလို2022ခုနှစ်ဇန်နဝါရီလ12ရက်နေ့ကမြန်မာနိုင်ငံကိုသွားရောက်ပြီးအဲ့ဒီအချိန်ကကာကွယ်ရေးဦးစီးချုပ်ဖြစ်တဲ့ဗိုလ်ချုပ်မူချင်းမြောင်းလိုင်နဲ့တွေ့ဆုံပြီးလူမျိုးရေးနဲ့ညီညာရေးကိစ္စတွေအပါအဝင်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့စစ်တပ်မတော်ကတည်င်းထုတ်ပြန်ထားပါတယ်ခင်ဗျ။